မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းစစ်အတွင်းအကြီးဒုက္ခရောက်နေသူတွေကိုမမေ့ချဖို့နဲ့ညီညာရေးအတွက်ဆုတောင်းပေးဖို့ပွင့်ဟမင်းကြီးဖရန်စစ်စကမနေ့ကဗာတီကန်မှာကျင်းပတဲ့ကင်ညာနိုင်ငံရေလွှမ်းမိုးမှုမှာမြေပြိုပြီးတည်ဆုံခဲ့သူတွေအတွက်ဝတ်ပြုဆုတောင်းပွဲမှာမွှတ်ကြားခဲ့ပါတယ်
။ Dedichiamo di pregare per la pace. Preghiamo i popoli.
ညီညာရေးအတွက်ဆုတောင်းဖို့မမေ့ချပါနဲ့စစ်ပွဲတန်းခံစားနေရသူတွေအတွက်ဆုတောင်းကြရအောင်ပါ။စစ်ဟာအမြဲတစေရှုံးနေမှုပါယူကရိန်းမှာခံစားနေရတဲ့ညှဉ်းပန်းနေဆဲခံရသူတွေကိုအမတ်ရပါစစ်အတွင်းကပါလက်စတိုင်းနဲ့အစ္စရေးပြည်သူတွေကိုတတိယပါရိုဟင်ဂျာတွေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဆုတောင်းကြရအောင်ပါလို့ပိုယဟမင်းကြီးဖရန်စစ်စကမွှတ်ကြားသွားတာဖြစ်ပါတယ်ကင်ညာနိုင်ငံတဝမ်းရေလွှမ်းမိုးမှုတွေကြာလူ90လောက်သေဆုံးပြီးနောက်ထပ်180ကျော်ပျောက်ဆုံးနေတာကြောင့်ကစေရေးလုပ်ငန်းတွေလုတ်ကင်နေချိန်မှာပွင့်ဟမင်းကြီးကဆူတောင်းပွဲကျင်းပတာပါပြီးခဲ့တဲ့လပိုင်းမိုးတွေအကြီးအကျယ်ရွာသွန်းပြီးရေလွှမ်းမိုးခဲ့တာကြောင့်ကင်ညာနိုင်ငံနိုင်ရိုဘီမြို့ကလူပေါင်း3000ကျော်လောက်အပါအဝင်လူ3000နီးပါးအိုးအိမ်တွေကနေဖယ်ရှားပြီးလူ180လောက်သေဆုံးခဲ့ရပါတယ်မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခတွေနဲ့စစ်တပ်ကအာဏာသိမ်းပြီးပေါ်ပေါက်လာတဲ့စစ်မချမ်းမြေ့ပွဲရာအခြေအနေတွေနဲ့ပတ်သက်လို့ဝတ်ပြုဆူတောင်းပွဲမှာပွင့်ဟမင်းကြီးဖရန်စစ်ကမကြာခဏမင်ကြားလေးရှိသလိုခါအားလျော်စွာမြန်မာနိုင်ငံအတွက်ဆုတောင်းပေးလေးရှိပါတယ်မြန်မာနိုင်ငံအခြေအနေဟာလူမှုရေးတင်းမာမှုတွေရော့ကျမသွားဘဲလူသားချင်းစာနာမှုဆိုင်ရာကူညီရေးခြေကွဲပွဲရာအဖြစ်အပျက်တွေတိုးလာနေတယ်လို့လည်းမင်ကြားလေးရှိပါတယ်ခင်ဗျာ